ကမ္ဘောဒီးယားနိုင်ငံရွေးကောက်ခံအတိုက်ခံဥပဒေပြည်လွတ်တော်အမတ်မစ်မူဆိုချွာကိုထောက်ခံသူတွေနဲ့ပုဂ္ဂလိကလုံခြုံရေးတပ်ဖွဲ့တွေဖနွန်ပင်မြို့လွတ်လပ်ရေးဥယျာဉ်အပြင်ဘက်မှာတနင်္လာနေ့ကအပြန်လည်တိုက်ခိုက်မှုဖြစ်ပွားပြီးတော့လူ9ဦးဒဏ်ရာရရှိသွားပါတယ်။ရတားလုံခြုံရေးအဆောက်အအုံတွေကကွင်းအတွင်းကိုဝင်ရောက်မဲ့ဥပဒေပြည်အမတ်ဖြစ်သူအမျိုးသမီးရဲ့အနီးပတ်ဝန်းကျင်မှာတွေ့သမျှလူအလုံးကိုနံပါတ်ဒုတ်တွေနဲ့စတင်ရိုက်နှက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်တွေကပြောဆိုပါတယ်။ဒီပညာဟာပြည်သူတွေတွေ့ဆုံနိုင်ကြဖို့အတွက်တိစောက်ထားတာဖြစ်ပေမဲ့ဇန်နဝါရီလအတွင်းဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတော့ဖြိုခွဲခြင်းကဆလို့ပိတ်ထားခဲ့တာပါ။ဒဏ်ရာရသူတွေမှာအနည်းဆုံးတယောက်ဟာဒဏ်ရာပြင်းထန်တယ်လို့ဆိုပါတယ်။အခုလောက်ရဟာအလွန်ဆိုးရွားကြမ်းကြုတ်ရက်စက်တဲ့လောက်ရဖြစ်တယ်လို့ဥပဒေပြုလွတ်တော်အမတ်မစ်မူဆိုချွာကပြောပါတယ်။ဝန်ကြီးချုပ်ဟွန်ဆန်အစိုးရဟာပုဂ္ဂလိကလုံခြုံရေးအဖွဲ့တွေကိုတုံးပြီးတော့သူတို့ကိုစန့်ကျင်သူတွေကိုနှိပ်ကွပ်နေတယ်လို့လည်းသူမကပြောဆိုပါတယ်။